မြန်မာနိုင်ငံမှာဒီဆန္ဒပြနေတဲ့သူတွေကိုတပ်ဖြတ်နေတာချက်ပါဆိုပြီးတော့ခလာသမကလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံပြောခွင့်ရရာဇီနာရှန်တာဆာနီကမြန်မာစစ်တပ်ကိုတောင်းဆိုပါတယ
် We are deeply disturbed that the crackdown continues to intensify and we again call on the military to stop killing and detaining protesters
နိုင်ငံဖြိုခွင်းမှုတွေတိုးမြင့်လုံနေဆောင်နေတဲ့အပေါ်မှာခလာသမကလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံကတိတ်ကိုစိုးရိမ်ပါတယ်ဆန္ဒပြသူတွေကိုတပ်ဖြတ်ဖမ်းဆီးနေတာချက်ပါအစိုးရကိုယ်တိုင်မြန်မာပြည်သူတွေအပေါ်အကြမ်းဖက်နေတာရပ်အောင်လို့အရေးယူဆောင်ရွက်မှုတွေလုပ်ဖို့ဩဇာလွှမ်းနိုင်သူတွေအားလုံးမှတာဝန်ရှိတယ်လို့လူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးကအလေးနဲ့ပြောကြားထားတဲ့အကြောင်းပြောခွင့်ရရှမ်တာဆာနီကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါဒီမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ဖေဖော်ဝါရီလ10ရက်နေ့ကလုံခြုံရေးတပ်တွေလက်ချက်နဲ့တေဆုံးသူ149ယောက်ထက်မနည်းရှိတယ်လို့သူကပြောပါတယ်ဖမ်းဆီးခံထားရခြင်းမှာတေဆုံးတယ်လို့သိထားသူကလည်း9ယောက်ရှိတဲ့ထဲကအနည်းဆုံး၂ယောက်ရဲ့အလောင်းတွေပေါ်မှာကိုထိလက်ရောက်ညှဉ်းပန်းနှိပ်စက်ထားတဲ့လက္ခဏာတွေတွေ့ရပါတယ်။ဆက်လက်ဖမ်းဆီးခံရတဲ့သတင်းတောက်၁၉ယောက်အပါအဝင်စုစုပေါင်းသတင်းတောက်38ယောက်လည်းဖမ်းဆီးခံရတဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသူကပြောကြားသွားခဲ့ပါတယ်
။ On Myanmar, the death toll has soared over the past week. In Myanmar, where security forces have been using lethal force increasingly,
ဒီမြန်မာနိုင်ငံမှာပြီးခဲ့တဲ့တစ်ပတ်ခေတ်ကစလို့ရင်းကျန်းစွာဆန္ဒပြနေသူတွေအပေါ်ကိုလုံခြုံရေးတပ်တွေကတေစီလောက်အောင်အကြမ်းဖက်တာတွေပို့တိုးလာတဲ့အတွက်တေဆုံးလူအရေအတွက်ဟာလည်းတိုးလာနေပါတယ်။တနိုင်ငံလုံးမှာလည်းဥပဒေနဲ့ဖမ်းဆီးမှုတွေပိုများလာတယ်လို့ပြောပါတယ်။ဒီဖမ်းဆီးခံထားရသူတွေနှိပ်စက်ခံရတဲ့ဆိုတော့စိတ်မချမ်းသာစရာသတင်းတွေလည်းထွက်ပေါ်နေပါတယ်။မတရားဖမ်းဆီးခံထားရသူတွေကရှားနဲ့ချီတဲ့အခြေအနေကိုမသိရသေးတဲ့အတွက်ဒါဟာဖျောက်ဖျက်ဖြစ်တဲ့အဆင့်ကိုရောက်နေတယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံပြောခွင့်ရရာဇီနာရှန်တာဆာနီကပြောကြားသွားပါတယ်။ဒီမြန်မာနိုင်ငံမှာငြိမ်းချမ်းစွာဆန္ဒပြနေတဲ့သူတွေကိုစစ်တပ်ကရရက်ဆက်ဆက်ဖိနှိပ်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းဂျပန်နိုင်ငံမှာဒီကနေ့ပြောကြားပါတယ်။ဘိုင်ဒန်အစိုးရရဲ့နိုင်ငံသားရေးဝန်ကြီးတယောက်အနေနဲ့ပထမဆုံးနိုင်ငံသားခီးစဉ်ဖြစ်တဲ့တိုကီယိုမြို့တော်မှာရောက်နေစဉ်သူကအခုလိုပြောခဲ့တာ
ပါ။The military is attempting to overturn the results of the democratic election and is brutally repressing.
မြန်မာနိုင်ငံမှာစစ်တပ်ဟာဒီဒီမိုကရေစီနီးကျကျင်းပတဲ့ရွေးကောက်ပွဲရလဒ်ကိုပြောင်းဖို့ကြိုးစားနေပြီးတော့ငြိမ်းချမ်းချမ်းဆန္ဒပြသူတွေကိုရရက်ဆက်ဆက်ဖိနှိပ်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောကြားခဲ့တာဖြစ်ပါတယ်။ဒီဂျပန်နိုင်ငံသားရေးဝန်ကြီးတိုရှီမစ်ဆူမိုတဂီကာကွယ်ရေးဝန်ကြီးနိုဘူအိုရှီရှီရိုနဲ့တိုကီယိုမြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးစဉ်အတွင်းမှာအမေရိကန်နဲ့ဂျပန်နိုင်ငံတို့တံပိုးထားတဲ့ဒီမိုကရေစီတံပိုးတွေဟာမြန်မာနိုင်ငံအပါအဝင်အာရှဒေသတွေမှာထိခိုက်နေတယ်လို့လည်းနိုင်ငံသားရေးဝန်ကြီးဘလင်ကင်ကပြောကြားပါတယ
်။ We're also standing together in support of our shared values. We believe in democracy, human rights, the rule of law.Because we've seen in our own
America နဲ့ Japan နိုင်ငံတို့ဟာ democracy လူခွင့်ရေးတရားဥပဒေစိုးမိုးရေးစတဲ့ဘုံတံပိုးထားတဲ့စံတံပိုးတွေကြောင့်အတူရပ်တည်နေတာဖြစ်ပါတယ်ကျွန်တော်တို့နိုင်ငံတွေမှာဒီတံပိုးတွေကြောင့်ပို့ပြီးတော့ခိုင်မာလာတာမြင်တွေ့ခဲ့ရတာဖြစ်ပါတယ်ဒါပေမဲ့ data ring ကမြန်မာတရုတ်စားတဲ့ data နေရာတော်တော်များများမှာ democracy လူခွင့်ရေးတရားဥပဒေစိုးမိုးရေးတွေထိခိုက်နေပါတယ်လို့ American နိုင်ငံသားရဲ့ဝန်ကြီး Anthony Blinken ကပြောကြားခဲ့တာဖြစ်ပါတယ်အခြေအနေပိုဆိုးလာနေတဲ့မြန်မာနိုင်ငံမှာပြည်သူအများသိကျေတရားရတာကိုစိုးရိမ်နေဒီဖမ်းဆီးခံထားရသူတွေကိုပြန်လွှတ်ပေးရေးနဲ့ဒီမိုကရေစီစနစ်ပြန်လည်ထူထောင်ရေးအတွက်အပြင်းထန်ကြိုးစားသွားမယ်လို့ဂျပန်နဲ့အမေရိကန်ကသဘောတူကြောင်းဂျပန်နိုင်ငံကသတင်းတွေမှာလည်းဖော်ပြပါတယ်ဆေးရနာတိမ်းနေပြီးတဲ့နောက်အစားအသောက်နဲ့လုံစာစီဈေးတွေတက်နေတာမို့အစင်းရဲဆုံးလူရန်းစားတွေဒုက္ခရောက်နေတယ်လို့ကုလသမဂ္ဂအစားနပ်ရိက္ခာအစီအစဉ်WFP ကဒီကနေ့တတိပေးပါတယ်အဓိကစားပုံဖြစ်တဲ့ဆန်ဈေးဟာတချို့နေရာတွေမှာ20ကနေ35ရာခိုင်နှုန်းအထိဈေးတက်သွားတယ်လို့ဒီ WFP ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်ဒါဟာဆင်းရဲသားတွေဒုက္ခရောက်မဲ့လက္ခဏာဖြစ်တယ်လို့ WFP ရဲ့ဒီမြန်မာနိုင်ငံဆိုင်ရာဒါရိုက်တာ Steven Anderson ကပြောပါတယ်ဇန်နဝါရီလနဲ့ February လကြားရန်ကုန်တဝက်မှာဒီစားအုံးစီဈေးကလည်း20ရာခိုင်နှုန်းတက်သွားခဲ့တယ်လို့လောင်စာကြီးဈေးကလည်းနိုင်ငံတော်ဝန် February လတရနေ့က15ရာခိုင်နှုန်းလောက်တက်သွားတယ်လို့ WSP ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီလောင်စာကြီးဈေးတက်တဲ့ခရီးကြောင့်မလို့နောက်ထပ်စားတောက်ကုန်တွေတက်မှာကိုလည်းပြည်သူတွေကစိုးရိမ်နေကြတာပါ။ရန်ကုန်မှာစားရေးတောက်ရဲ့အခက်အခဲဖြစ်လာနေတဲ့အတွက်နေရီကနေပြီးတော့အလုံလာလုံနေကြသူတော်တော်များများကလည်းနေရက်တွေပြောင်းနေကြပါတယ်။အထူးသဖြင့်လှိုင်းသားရွှေပြည်သားဆက်မှုစုံတွေမှာအလုံလာလုံနေကြသူတွေဟာလုံခြုံရေးလျက်ဒီစားရေးတောက်ရဲ့အခက်အခဲဖြစ်နေတာကြောင့်မလို့နေရမျိုးတွေကိုပြန်သွားနေကြတာဖြစ်ပါတယ်။ဆိုင်းတာယာမျိုးနယ်မှာတောက်တုံးကြီးအတော်လေးရှားပါနေတယ်လို့လည်းဒေသခံတွေကပြောပါတယ်။ ဆရာနာဒိမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကတော့ဒီရန်ကုန်မြို့အပါအဝင်မြို့တော်တော်များများမှာဆက်ပြီးတော့ရှိနေပါတယ်။ပဲခူးမန္တလေးမုံရွာအောင်လံမိုးကုတ်လွိုက်ကော်ဒဝေဆရဲဒေသဆောင်မှာပြည်သူတွေလမ်းပေါ်ထွက်ဆန္ဒပြခဲ့တာဖြစ်ပါတယ်။လုံခြုံရေးတပ်တွေရဲ့တိုက်ခိုက်မှုကြောင့်ရန်ကုန်မှာတယောက်ကောလင်းမြို့မှာနှစ်ယောက်အနည်းဆုံးဒီနေ့တေဆုံးတယ်လို့လောလောဆယ်အတည်ပြုနိုင်ပါတယ်။ပြည်ခဲ့တဲ့ရက်တွေကလုံခြုံရေးတပ်တွေလက်ချက်နဲ့ရန်ကုန်မြို့မှာတေဆုံးခဲ့သူတချို့ရဲ့ဇာပနအခမ်းအနားကိုဒီကနေ့လှုပ်ခဲ့ပါတယ်။
ကျမသားလေးကအရန်လိမ့်ပါပါတယ်ကျမကားတယောက်ကျမခုံချုံလိုက်ပြီကျမသားလေးကဆရာဝန်ပါနော်ကျမသားလေးအတွက်ကျမပေးဆက်ခံထားတယ်ဒီအမကူအရန်သိတယ်ဒါကျမသားလေ
းအသက်16နှစ်အရွယ်မှာတည်ဆုံးသွားတဲ့ဆေးကြောင်သားကိုခန်းညာဟင်းရဲ့မိခင်ဖြစ်ပါတယ်။ဒီဇာပနအခမ်းအနားမှာဒီဆရာနာရှင်ဆန့်ကျင်တဲ့သင်္ကေတလက်သုံးချောင်းထောင်ပြီးတော့ကဘာမကြီးတချင်းကိုလည်းတည်ဆုံးခဲ့ကြပါတယ်
။ကျွန်တော်တို့ဒီလောကကတော့လောလောဆယ်အားဖြင့်အတော်ဆုံးအနေနဲ့ PDM ဆိုပြီးစလုပ်ကြတာ။ကြောင်ငယ်တွေကနေပြီးတော့စလုပ်ကြတာဆိုတဲ့အခါကျတော့ဟိုဒီလိုမျိုးတွေလည်းပေးဆက်ခဲ့ရပြီးတဲ့အခါမှာတော့ဒီလောကအနေနဲ့ကျွန်တော်ထင်ပါတယ်။ချော့သွားမယ်လို့တော့တယောက်မှမရှိပါဘူး။ကျွန်တော်တို့ကတော့ဒီကြိုက်ပွဲကိုတော့အောင်လည်းတိုက်ကြပါလိမ့်မယ်ဆိုတော့အဲ့ဒီဟာကိုပဲဟိုဟောကြာဆုံးသွားတဲ့အသက်တွေအလကားမဖြစ်အောင်ပဲဒီကပြည်သူတွေအနေနဲ့ကလည်းအားလုံးဝိုင်းဝန်းကြိုးစားကြဖို့ကျွန်တော်တို့ကျောင်းသားဒီအားလုံးကလည်းကြိုးစားကြဖို့အဲ့ဒါကပဲအရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်
ဆရာမတင်ပြတဲ့နောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်တေဆုံးသူ140ထက်မနည်းရှိပြီးတော့ဆရာမတင်ယူအုပ်ချုပ်ခဲ့ပြီးတဲ့နောက်မြန်မာပြည်ထဲကသတင်းမီဒီယာလုပ်ငန်းတွေထိခိုက်နေချိန်မှာပဲပုဂ္ဂလိကထုတ်ဝေနေတဲ့ထဲကနောက်ဆုံးကြံတဲ့ဆန်တော်ချိန်နေ့စဉ်သတင်းစာထုတ်လုပ်မှုကိုရပ်ဆိုင်းလိုက်ပြီးမှမြန်မာနိုင်ငံမှာဒီလွတ်လပ်တဲ့ပုဂ္ဂလိကသတင်းစာထုတ်ဝေမှုအားလုံးရပ်ဆိုင်းသွားပြီဖြစ်ပါတယ်။ဆန်တော်ချိန်သတင်းဌာနအနေနဲ့နေ့စဉ်ထုတ်သတင်းစာကိုရောအွန်လိုင်းအခြေခံပြီးတော့ရေးသားတဲ့သတင်းလုပ်ငန်းအားလုံးကိုပါဒီကနေ့မတ်လ18ရက်နေ့ကစပြီးတော့ရပ်ဆိုင်းနေလို့ကြေညာပါတယ်။ February 1ရက်စစ်တပ်ကအာဏာမသိမ်းခင်အထိမြန်မာနိုင်ငံမှာ Daily 11 7 days မြန်မာ Times The Voice Dailyစံတော်ချိန်စသဖြင့်ဒီပုဂ္ဂလိကသတင်းစာ၅ခုထပ်မင်းရှိနေပေမဲ့အာနာသိမ့်ပြီးနောက်ပိုင်းမှာ11အပါအဝင်ပုဂ္ဂလိကသတင်းစာတချို့ရပ်ဆိုင်းသွားပါတယ် 7 days news ဆိုတော့ဒီမြန်မာစစ်အုပ်ချုပ်ရေးကောင်စီကမလ9ရက်နေ့ကလုပ်ငန်းလိုက်စင်ရုပ်သိမ်းပြီးတော့ထုတ်ဝေခွင့်ပိတ်ခဲ့တာပါသတင်းဌာနတွေအနေနဲ့လွတ်လပ်လပ်လပ်သတင်းဖော်ပြဖို့လှုပ်လာလို့ရှိရင်အလျက်ကြုံနိုင်တယ်လို့တစ်ဖက်မှာလည်းဒီဆန်ဆာဖြတ်တောက်ရေးသားရင်လည်းလူလူနဲ့ရင်ဆိုင်ရမယ့်အခြေအနေမျိုးဘေးကျန်နေချက်ဖြစ်နေရတယ်လို့ရန်ကုန်မြို့ကဝိုင်းရဲတည်င်းစာဆရာတယောက်ဖြစ်တဲ့ဦးစီတူအောင်မြင့်က COE ကိုပြောပါတယ်။လက်တော်အချင်းတော့နိုင်ငံတို့ဒီကျေးမုံနဲ့မြန်မာအလင်းတည်င်းစာနှစ်ဆောင်ပဲနေ့စဉ်ထုတ်နိုင်တယ်လို့ဆိုရပေမဲ့အဲ့ဒီထဲကဝန်ထမ်းတော်တော်များများလဲ CDM အကြမ်းမဖက်အာဏာဖိဆိုင်ရေးလုပ်နေတာမို့လို့တည်င်းတော်တော်များများဟာဒီစစ်တပ်ပိုင်းမြောက်ဝတီတည်င်းဌာနကတည်င်းတွေဖြစ်နေပါတယ်။မလာရှိရဲ့နေတော့ကဆေးဥချွေကောင်စီကနေထုတ်ဝေမှုပိတ်လိုက်တဲ့သတင်းတွေထဲမှာ7 days အပြင်မြန်မာနောင်ခေတ္တမီဒီယာနဲ့ရုပ်သံဌာနကြီးနှစ်ခုဖြစ်တဲ့မြစည်းမနဲ့ DVB သတင်းဌာနတို့လည်းပါဝင်ပါရဲ့ရှင်။